ထောင်နယ်ခုနှစ်နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတော်နှစ်ဦးကိုသမရဲ့လူငင်းချမ်းသာခွင့်နဲ့အញ្ញံဆုံးလှုပ်ပေးဖို့အမေရိကန်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုဖိအားပေးတောင်းဆိုခြင်းနေခြင်းမှာပဲသူတို့နှစ်ဦးရဲ့အယူခံတင်လာတာကိုရန်ကုန်တိုင်းတရားတော်ရုံးကနေလက်ခံလိုက်ပြီးဖြစ်ကြောင်းပြောပါတယ်ရိုက်တာသတင်းတော်နှစ်ဦးဒီအញ្ញံဆုံးလွတ်မြောက်ဖို့ညွှန်ပြချက်ရှိနေတယ်သူရဲ့အယူခံရှောင်လဲချက်တိုးတက်မှုရှိလာတဲ့ကျော်လေကျင်းနိုင်မိကြောင် CBJ အဖွဲ့ကပြောပါတယ်အသေးစိတ်ကိုမှအင်ဂျင်နီကတင်ပြမှာပ
ါအစိုးရမျိုးဝက်ထက်ဥပဒေချိုးဖောက်မှုနဲ့တစ်ရှိထောင်ဒဏ်ချမှတ်ခံထားရတဲ့ရိုက်တာတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကနေသူတို့မှအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံရှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံလိုက်ပြီးဖြစ်ကြောင်းအကျိုးဆောင်ရှိနေ Elkhorn Rain Band ကမင်းကပြောပါတယ်တိုင်းတရားရုံးအနေနဲ့သူတို့နှစ်ဦးအတွက်တရားမျှတမှုရအောင်ဆောင်ရွက်ပေးနိုင်ပြီးသူတို့မှအပြစ်မရှိကြောင်းဆုံးဖြတ်ချက်ပေးလိမ့်မယ်လို့လည်းမျှော်လင့်ကြောင်းရှေ့နေ Elkhorn Rain Band ကရိုက်တာသတင်းဌာနကိုပြောပါတယ်အခုလိုရိုက်တာသတင်းတော်နှစ်ဦးအယူခံရှောက်ထားချက်ရှေ့ဆက်တိုးတက်မှုတွေရှိနေတဲ့အတွက်သူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOA ကိုပြောပါတယ်
You know, we're pleased that the case is moving forward, that the appeal is moving forward.
ဒီနောက်နှစ်ဦးရဲ့အမှုအယူခံတင်ထားတာကိုလက်ခံလိုက်တဲ့အတွက်ကျွန်တော်တို့ကျေနပ်ပါတယ်။တင်းမှုကအချိန်ကြာနေပါပြီ။အယူခံတင်ထားတဲ့ကိစ္စအမြန်ဆုံးပြီးဆုံးပြီးတော့သူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီကနေ့ဂရင်းဘတ်အတွင်းစင်ကာပူမှာ American ဒုသမရာ Mike Pence ကနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာသူ့ရဲ့လူငယ်ချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးအကျဉ်းချခံရတဲ့ Writer သတင်းတော်နှစ်ဦးလွတ်မြောက်ရေးဆောင်ရွက်ပေးဖို့ဒေါ်ဆန်းစုကြည်ကိုတိုက်တွန်းခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသမရရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့အမြန်ဆုံးလွှတ်ပေးဖို့မျှော်လင့်ထားတယ်လို့ American ဒုသမရာ Mike Pence ကအရေးပါလာတဲ့နိုင်ငံတကာခေါင်းဆောင်တဦးအနေနဲ့ဒီကိစ္စကိုအလေးပေးပြောဆိုခဲ့တဲ့အတွက်လေ CPJ အနေနဲ့အထူးကျေးဇူးတင်နေကြောင်း Steve Butler ကအခုလိုပြောပါတယ
် We're very pleased to see the Vice President raising that issue. It's very important for someone
American ဒုသမရာအနေနဲ့သူတို့နှစ်ဦးလွှတ်မြောက်ရေးအလေးပေးပြောကြားခဲ့တာကိုမြင်တွေ့ရတာကျွန်တော်တို့အလုံးပဲကျေနပ်မိပါတယ်အခုလိုအမေရိကန်ဆိုးရွားအဖွဲ့မှာအစ်မင်းခေါင်းဆောင်တို့ဦးရဲ့ပြောဆိုချက်ကအရေးပါလာပါတယ်။ဒီတော့လည်းသူ့ကိုကျွန်တော်တို့သိပြီးတော့ကျေးဇူးတင်မိပါတယ်
။အကျဉ်းချခံရတဲ့ရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ဘက်ကဒုသမရာ Mike Pence ကိုပြန်လည်တုံ့ပြန်ရမှာသူတို့နှစ်ဦးပေါ်ဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေရှိနေပြီးလောလောဆယ်အယူခံတင်ထားတဲ့အခြေအနေမှရှိနေကြောင်းပြောဆိုခဲ့ပါတယ်။အခုလိုရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းတော်နှစ်ဦးအယူခံရှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်အပြည့်အစုံစီရင်ချက်မချခင်အစိုးရဘက်ကတရားလိုရှေ့နေတွေနဲ့သတင်းတော်တွေဘက်ကအကျိုးဆောင်ရှေ့နေတွေရဲ့နှစ်ဖက်အပြန်အလှန်ရှောက်ထားချက်တွေကိုကြားနာရအောင်မှဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဥပဒေရေးရာသုံးသပ်နေသူဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူက VOA ကိုအခုလိုပြောပါတယ
်။လက်ခံလိုက်ပြီးဆိုကြတဲ့ကအပြည့်သားရှောက်လေးချက်ပြီးမှုတွေယုံရင်းတစ်ချိန်ကိုကျွန်တော်တို့တောင်းအောင်မှာအဲ့တော့အဲ့ဒီယုံရင်းကနှစ်ပတ်ကြာမှာကလာကြာမှာအဲ့ဒါတော့ကျွန်တော်တို့မသိဘူးဒီဒါတရားယုံရင်းအမှုတွေပေါ်မှာမူတည်ပြီးကဈာနာရဲကိုပြီးမှာဟုတ်အဲ့ဒါပြီးပြီဆိုလို့ရှိရင်တော့တခါအမိန့်ချမယ်အမိန့်ချတဲ့အခါကြာလို့ရှိရင်အစောအခုခုနှစ်နှစ်ကနေပြီးတော့၃နှစ်ပဲဖြစ်မလားဒါမှမဟုတ်ရင်အမှုကပဲအပြည့်ပြန်လွတ်လိုက်မလားအဲ့ဒါကြီးကတော့ကျွန်တော်တို့တိုင်းတရားသူကြီးရဲ့ထုံးချက်ချက်နဲ့သူရဲ့လွတ်လပ်စွာတွေးတောဆောင်ရဲ့အင်ဂျင်တို့တရားပေါ်မှာအများကြီးမှုတည်ပါလေ
အခုလက်ရှိအခြေအနေမှာဥပဒေကြောင့်အရာဆိုရင်တို့နှစ်ဦးကအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေတယ်လို့သုံးသပ်ချက်ပြီးရှိနေပါတယ်ဒီပေါ်မှာဥပဒေမျိုးရဲ့အမြင်ဘယ်လိုရှိပါလဲရှင
်ရန်ကုန်တိုင်းတရားသူကြီးကိုယ်တိုင်ကလွတ်လွတ်လပ်လပ်နဲ့စစ်စီရင်ရတဲ့တတိရှိရင်တော့ကိုယ်ဝါလုံးတို့ကိုကျော်စိုးတို့ကဒီရန်ကုန်တိုင်းတရားရုံးချုပ်အဆင့်မှာပဲလွတ်သွားနိုင်တဲ့အခြေအနေမျိုးရှိပါတယ်အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့သုံးနှစ်ကျောက်ထားပြီးလိုက်ရင်တော့တခါကျွန်တော်တို့တရားရုံးချုပ်ကိုနောက်ဆုံးအယူခံဒုတိယအယူခံမဟုတ်တော့တက်ပြီးတော့ဒါဥဒါရင်ဆိုင်ကြည့်ရှင်းမှုအခွင့်အရေးရှိပါတယ
်။ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုနိုဝင်ဘာလပထမဘက်ကရန်ကုန်တိုင်းတရားရုံးချုပ်မှာရှောက်ထားခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကနယ်မြေရှင်းလင်းရေးစစ်ဆေးရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်ဥပဒေနဲ့တပ်ဖြတ်ခံမှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတော်နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့စက်တင်ဘာလ၃ရက်နေ့ကထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါရဲ့ရှင်